အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုတက်ကတော်တက်ခွင့်ပိတ်ပင်တာနဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကွန်ခွင့်ပိတ်ပင်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်ရှုံချလိုက်ပြီးအမျိုးသမီးနဲ့မိန်းကလေးတွေကိုတန်းတူညီမျှတဲ့အဓိပ္ပာယ်ရှိတဲ့ပါဝင်လှုပ်ဆောင်ခွင့်အပြည့်အဝပေးဖို့အင်ကာနေမှာတိုက်တွန်းလိုက်ပါတယ်။အာဖဂန်မှာအမျိုးသမီးနဲ့မိန်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပိတ်ပင်တာတက္ကသိုလ်တက်ခွင့်ပိတ်ပင်တာတွေဟာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာမှုတစတဲ့တစရုတ်လျော့လာနေတယ်ဆိုတာကိုဖော်ပြတာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကသဘောတူထုတ်ပြန်ထားတဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။အမျိုးသမီးတွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်တာကိုပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှအာဖဂန်ကိစ္စတွေးဆဆွေးနွေးတဲ့နေ့မှာပဲညင်ညာခဲ့တာဖြစ်ပြီးမိန်းကလေးတွေကိုအထက်တန်းတက်ခွင့်ပိတ်ပင်တာကိုတော့ပြီးခဲ့တဲ့မတ်လတည်းတုန်းကကျင်ညာခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့ကတော့လူသားချင်းစာနာမှုလုပ်ငန်းတွေမှာအမျိုးသမီးတွေကိုအလုပ်လုပ်ကံခွင့်ပိတ်ပင်လိုက်တာဟာကုလသမဂ္ဂအပါအဝင်အာဖဂန်မှာလုပ်ကံနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုထိခိုက်စေတယ်လို့ပြောဆိုပါတယ်ဒီပိတ်ပင်တားမြစ်မှုတွေဟာတာလီဘန်တွေဘက်ကအာဖဂန်ပြည်သူတွေကိုပေးထားတဲ့ဂရုတွေအပြင်နိုင်ငံတကာကမျှော်လင့်ထားတာတွေနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုထားပါတယ်